တိုက်ပွဲတွေဖြစ်ပွားနေတဲ့ကိုးကံပလောင်ရခိုင်တက်မတော်စတာတွေပါဝင်လက်မှတ်ရေးထိုးနိုင်မှသာတနင်္ဂနွေလုံးအပြစ်ခရက်စရေးစာချုပ် NCA ကိုလက်မှတ်ထိုးမယ်လို့ကျင်းပနေတဲ့လော်ခီလာညီလာခံမှာတနင်္ဂနွေနေ့ကဆုံးဖြတ်ခဲ့ပါတယ်ဒီအဖွဲ့၃ဘွဲ့ကလည်းတနင်္ဂနွေလုံးအပြစ်ခရက်စရေးညှိနှိုင်းရေးအဖွဲ့တွေကိုပြန်လည်ဝင်ရောက်ဖို့လည်းရှိနေပါတယ်တနင်္ဂနွေလုံးအပြစ်ခရက်စရေးညှိနှိုင်းရေးအဖွဲ့ NCCT ပါတိုင်းဒါ16ဖွဲ့လုံးမကြံရစ်စီပဲပါဝင်မှသာအပြစ်ခတ်ရက်ဆဲဖို့တက်ရောက်လာတဲ့အဖွဲ့တန်းကလက်ခံထားပါတယ်ဒီသတင်းကိုလော်ခီလာညီလာခံကိုတွားရောက်ပြီးတော့သတင်းယူနေတဲ့ VOA မြန်မာပိုင်းသတင်းတောက်မတ်မီခသတင်းပေးပို့ထားတာကိုနားဆင်ပါခင
်ညီလာခံ6ရက်မြောက်အထိတနိုင်ငံလုံးပြစ်ခတ်ရက်ဆဲရေးစာချုပ် NCA ကိုပဲအဖွဲ့အသီးသီးဆွေးနွေးခဲ့ပြီးဒီကနေ့မှစာချုပ်ပါအခန်းအလုံးကိုဆွေးနွေးမှုပြီးဆုံးခဲ့ပါတယ်နှစ်ပေါင်း60ကျော်ကြာပြည်တွင်းစစ်ကာလမှာဘယ်လူမျိုးစုတော်လှန်ရေးအဖွဲ့ကိုမှကုန်စင်အောင်အစိုးရဘက်ကမတိုက်ခိုက်နိုင်ခဲ့ကြောင်းတဖွဲ့ဖွဲ့ကိုခြံထားပြီးဆက်တိုက်နေမယ်ဆိုခဲ့ရင်ပြည်တွင်းစစ်ဟာဘယ်တော့မှပြီးဆုံးမှာမဟုတ်ဘူးလို့တနိုင်ငံလုံးအပြစ်ခတ်ရစေညှိနှိုင်းရေးအဖွဲ့ NCCT ကောင်းဆောင်နိုင်ဟန်သားကပြောပါတယ
်ရပ်ပြီးတော့နိုင်ငံရေးဆွေးနွေးတဲ့နေရာမှာတတ်မှတ်ထားတဲ့အချက်လက်တွေနဲ့ပြည်သူတွေအတွက်လည်းနောက်သူတို့ကိုယ်တိုင်ဒီ NCA ပေါ်မှာလက်ခံတဲ့အဖွဲ့တွေအားလုံးပါဝင်ရေးကြိုးလက်ခံထားတယ်။အဓိကအဖြစ်ကတော့ဒီ NCCT အဖွဲ့ဝင်တွေနဲ့ ABSDF ကတော့ဒီမှာအများဆုံးဆွေးနွေးမှုနိုင်နေတယ်ဆိုတော့နော်။သူတို့ကတော့ဒီ NCA ပေါ်မှာအားလုံးကြည်လည်ပြီးသားဖြစ်တယ်။သူတို့ကအားလုံးပါဝင်ရေးဆိုတဲ့အမှုပေါ်မှာရှိနေပြီးသားဖြစ်တယ်။အဲကအင်အားစုတွေကအတူတကွပါဝင်လမ်းမရေးထိုးပြီးတော့မှပြစ်ခတ်ရဆဲဖို့နောက်နိုင်ငံကြီးဆွေးနွေးတဲ့ခါကျရင်အတူတူသွားဖို့အဲ့လိုအမြင်ရှိတယ်။တကယ်လို့အစိုးရဘက်ကဒီကျွန်တော်တို့စူးစူးစီးစီးရှိနေတဲ့ဒီအာသုတွေကနော်တချို့အဖွဲ့ကိုဒါတော့နောက်ခံထားမယ်ဆိုတဲ့ဟာကိုတော့ဒီမှာဆုံးဖြတ်ကြတယ်လေ။ဒါကိုတော့ကျွန်တော်လက်မခံဘူး
။ရခိုင်တပ်မတော်မှနိုင်ငံတကာဆက်ဆံရေးတာဝန်ခံကိုအေးထွန်းကတော့ NCCT အဖွဲ့မှပြန်လည်ပါဝင်ရေးအတွက်ပြန်လည်စတင်ကတရားဝင်လှုပ်ဆောင်သွားဖို့ရှိကြောင်းလို့ပြောပါတယ်
။အလုံးပိုင်တော့ကျွန်တော်တို့လည်းအားမပေါ်တော့ဒီလိုကဟိုအကြောင်းအရာလေးတွေကိုခြေခံပြီးကျွန်တော်တို့ကဲလို့ဆုံးဖြတ်ကြတာပေါ့။အဲဒါအလုံးကပါစီချင်တယ်လူလူလာလာနဲ့ပြောကြဆိုကြဆွေးနွေးကြတော့ကျွန်တော်တို့ဘက်ကလည်းပါဖို့ဟောတာပြန်ပေးထားတာဆိုတာ
ဆွေးနွေးမှုအရာစာချုပ်ပါအခန်း9ခန်းမှာပြင်ဆင်ဖြည့်ဆွက်ချက်15ချက်နီးပါးရှိပြီးအဲ့ဒီပြင်ဆင်ချက်တွေကိုတော့အစိုးရနဲ့တွေ့ဆုံဆွေးနွေးသွားမှာပါစာချုပ်ပါအခန်း3နဲ့အခန်း5စတဲ့အခန်းတွေမှာပြင်ဆင်ချက်တွေရှိခဲ့ပြီးအချို့အခန်းတွေမှာတော့စကလုံးဖြည့်ဆွက်ချက်တွေရှိတယ်လို့နိုင်ငံသားကပြောပါတယ
်အမိအလေးထားမှာတကယ်လို့ဒီနားလည်မှုရနိုင်ဖို့ပေါ့ဗျာနော်လီလာမရှာတော့ဘူးဆိုရင်တို့ကလည်းအစ်စ်အင်အားကိုအားကူးပြီးတော့တိုက်လာမယ်ဆိုတော့ဒုက္ခလည်းမဖွဲမချောင်တာတော့ခုခံရမှာဒါပေမဲ့ဒီနေ့အနေထားမှာကျွန်တော်နိုင်ငံမှာနိုင်ငံရေးဘက်မှာတာဝန်ယူနေတဲ့ဆက်ဆက်မှုရှိနေတဲ့ခေါင်းဆောင်တိုင်းကတို့နိုင်ငံရဲ့ပြဿနာကိုဒါစကွက်ကုန်ပေါ်မှာဖြေရှင်းမှပြည်လည်နိုင်မယ်ဆိုတဲ့ဟာအလင်းနဲ့ရှိနေကြပြီဖြစ်တယ်အခြေအနေကလည်းတော်တော်လေးတွန်းပို့လာနေပြီလူလူအများစုကလည်းတောင်းဆိုနေပြီနိုင်ငံတကာကလည်းတောင်းဆိုနေပြီဆိုတော့ယူယူမိုက်မိုက်နဲ့လုံလောက်ပုံကူမျိုးရှိနေမှာတော့မဖြစ်ဘူ
းရရှိ NCCT 16ဖွဲ့မှာအချို့အဖွဲ့တွေကတိုက်ပွဲတွေဖြစ်ပွားမှုမရှိပေမဲ့လက်နက်အင်အားနည်းပါးမှုတပ်ဖွဲ့စည်းမှုမှာတိကျတဲ့တပ်ပိုင်းဆိုင်ရာဖွဲ့စည်းမှုလည်းမြေလှုပ်ရှားမှုစတဲ့အချက်တွေမရှိတာကြောင့်အပြစ်ခတ်ရက်စဲဖို့မလိုဘူးလို့အစိုးရဘက်ပိုင်းကပြောမှုတွေရှိပါတယ်ဒါပေမဲ့တိုင်းရင်းသားတွေဘက်ကတော့ NCCT အဖွဲ့ဝင်တွေထဲမှာဒီလိုအဖွဲ့ငယ်တွေအတွက်အဖွဲ့အစည်းတစ်ခုမှတာဝန်ယူပြီးအဲ့ဒီအဖွဲ့အစည်းအောက်မှာလက်မှတ်ထိုးဖို့လှုပ်ဆောင်သွားဖို့အစိုးရနဲ့ဆွေးနွေးမှုတွေရှိခဲ့ပေမယ့်အခုချိန်ထိအပြေမရသေးပါဘူး။ညီလာခံကနေထွက်လာတဲ့ပင်စင်ဖြည့်ဆွက်ချက်15ချက်ကိုအစိုးရနဲ့ပြန်လည်ညှိနှိုင်းဖို့အတွက်အဆုံးဖြတ်ပေးနိုင်မယ့်ခေါင်းဆောင်တွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းသွားဖို့ဒီညီလာခံကနေစီစဉ်လျက်ရှိပါတယ်။ဒီအဖွဲ့ကလက်ရှိတိုက်ပွဲတွေဖြစ်နေတဲ့ကိုကံပလောင်ရခိုင်တပ်မတော်တွေ NCA မှာပါနိုင်ဖို့အတွက်လည်းအစိုးရနဲ့ဆွေးနွေးသွားမယ်လို့ပြောပါတယ်ဒီဖွဲ့ဖွဲ့ရင်းနဲ့ဘလို့ဆွေးနွေးသွားမလဲဆိုတာကိုတော့ဆက်လက်ဆွေးနွေးမယ်ရှေ့လုံငန်းစဉ်များဆိုတဲ့ကောင်းစဉ်မှာသာဆွေးနွေးဖို့စီစဉ်ထားတယ်လို့တိုင်းရင်းသားတွေကပြောပါတယ်လက်ရှိမှာ NCCD အဖွဲ့ဝင်16ဖွဲ့ဖြစ်တဲ့တိုင်းရင်းသားအဖွဲ့တွေမှာကိုကံရခိုင်တပ်မတော်အပါဝင်အဖွဲ့၅ဖွဲ့ကိုအစိုးရကလက်မှတ်ခံထားတာကြောင့်ဒီအဖွဲ့တွေနဲ့ပတ်သက်ပြီးနှစ်ဖက်ဆက်လက်ဆွေးနွေးသွားရမှာပါခုနောက်ဆုံးထွက်ပေါ်လာတဲ့ပြင်ဆင်ဖြည့်ဆွက်ချက်အချက်15ချက်ကိုတိုင်းရင်းသားများဘက်ကလက်ရှိချိန်ထိတိကျစွာထုတ်ပြန်ခြင်းမရှိသေးပါဘူး။မနက်ဖြန်မှဆွေးနွေးပွဲကိုဆက်လက်ကျင်းပမှာဖြစ်ပြီးနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိစ္စနဲ့ရှေ့လုံငန်းစဉ်ကိစ္စစတာတွေကိုဆွေးနွေးမှာဖြစ်ပါတယ်။